မြန်မာထိုင်းလာအိုသုံးနိုင်ငံမှာရှိတဲ့ရွှေသရိယံဒေသဟာဘင်းကတဆင့်ထုတ်လုပ်တဲ့ opioid ဆိုတဲ့စိတ်ကိုဆွဲလန်းစေတဲ့ဆေးဝါးထုတ်လုပ်တဲ့နေရာတစ်ခုဖြစ်လာနိုင်တယ်လို့ဆိုရင်နေချင်းမှာစနစ်တကျဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေဟာမွေးရဆေးဝါးမျိုးစုံမျိုးရွယ်တွေကိုတို့ချက်ထုတ်လုပ်နေကြတယ်လို့ UNODC ကုလသမဂ္ဂမွေးရဆေးဝါးနဲ့ရာဇဝတ်မှုနှိမ့်နေရေးယူကပြောကြားလိုက်ပါတယ်နေပြည်တော်မှာဒီလ9ရက်နေ့ကကျင်းပတဲ့အာရှပစိဖစ်မွေးရည်ဆေးဝါးတားဆီးနေနေဆိုင်ရာအစ်မြင့်တာဝန်ရှိသူတွေညီလာခံမှအဲ့ဒီလိုပြောကြတာပါမွေးရည်ဆေးပြားထုတ်လုပ်တဲ့နေရာမှာသုံးတဲ့ဓာတ်ရုပ်ပစ္စည်းတွေဖြန့်ဖြူးနေတာတားဆီးရေးဗျူဟာတတိယချမှတ်ဖို့ဆွေးနွေးတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမြောက်ဘက်ကပြည်ပကဖြစ်ပွားနေတဲ့နေရာကိုဘိုးဘိုးပြုတ်လို့ကဘာကိုတရားမဝင်မွေးရည်ဆေးပြားတွေတင်ပို့နေတာကလည်းဆက်စုနှစ်တွေချီလို့နေပါတယ်ဘင်းဆိုင်ပြောတာနဲ့ဘင်းကျူမှောင်ခိုလုပ်ငန်းကမကြခင်နှစ်ပိုင်းတွေကကျဆင်းသွားခဲ့ပေမဲ့လူလုံမွေးရဆေးဝါးအထူးသဖြင့်မက်တိုဖက်တမင်းစစ်ကြွဆေးပြားထုတ်လုပ်တာကညစ်တက်လာပါလေမက်တိုဖက်တမင်းတွေလိုင်လိုင်ထွက်နေတာမျိုးအရင်ကမမြင်ဘူးဘူးလို့ UNODC ဌာနကိုယ်စားလှယ်ဂျယ်ရမီဒက်ဂလတ်စ်ကပြောပါလေဒီလိုထုတ်လုပ်နိုင်မှုဓာတ်ရုပ်ပစ္စည်းတွေကလည်းပေါ်ပေါ်များများရနိုင်မှုလိုအပ်ပါတယ်လို့သူကစတဲ့ပြောပါလေဗီယက်နမ်နိုင်ငံမှာမနစ်ကကျင်းပတဲ့62ကြိမ်မြောက်မွေးရဆေးဝါးကော်မရှင်ကြားနာပွဲနဲ့ပတ်သက်ပြီးဂျယ်ရမီဒက်ဂလတ်စ်နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာရွှေသရိဂံဒေသနဲ့ပတ်သက်လို့သူပြောသွားတာက
Still significant opium production is the second highest opium production producing area in the world. At the same time though we're seeing a
shift. ဒီဒါအခုတိဘိန်းထုတ်လုပ်နေပြီးကမ္ဘာမှာဒုတိယမြောက်ဘေးအများဆုံးထွက်တဲ့နေရာဖြစ်ပါလေ။တချိန်ထဲမှာပဲတမယ်ရိုးကြဘင်းကနေလူလုတဲ့မွေးရဆေးဝါးတွေကြောင်းလဲထုတ်လုပ်လာပါတယ်။ပြောရရင်မက်တဖက်တမင်းထုတ်လုပ်တာပါ။ဒါပြင်တခြားလူလုမွေးရဆေးပြားတွေပါထုတ်လုပ်ပြီးဈေးကွက်ထဲတွန်းပို့နေပါတယ်။နောက်ပြီးဒီနေရာဟာကမ္ဘာမှာမက်တဖက်တမင်းအများဆုံးထုတ်လုပ်တဲ့တစ်ခုသီးသောနေရာဖြစ်နိုင်ပါတယ်။ဒါကြောင့်ရှေသရိကံဒေသဟာဘင်းထုတ်လုပ်တာနဲ့လူလုမွေးရဆေးပြားထုတ်လုပ်တဲ့ပြဿနာနှစ်ရပ်ရှိနေပါတယ်လို့ပြောသွားတာပါ။မက်တိုဖက်တမင်းဆေးပြားဖားမိတဲ့ပမာဏကလည်း2016ခုနှစ်ကစလို့ခုန်တက်လာပေမဲ့မွေးရဆေးပြားဈေးကနိုင်ငံအတော်များများမှာကျဆင်းနေပြီးတောင်ကိုရီးယားကနယူးဇီလန်ထိမွေးရဆေးပြားတွေပြန့်နှံ့ရောက်ရှိလို့လည်းနေပါတယ်။ရွှေသရိဂံဒေသမှာပါတဲ့မြန်မာနိုင်ငံဟာတရားမဝင်မွေးရဆေးပြားတွေထွက်တယ်ဆိုပေမဲ့ဒီဆေးပြားတွေထုတ်လုပ်ရမှာသုံးတဲ့ဓာတ်ရုပ်ပစ္စည်းတွေထွက်တဲ့နေရာမဟုတ်ပါဘူးလို့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါရယ်ပြည်ထရေးဝန်ကြီးဌာန Facebook လူမှုကွန်ရက်စာမျက်နှာမှာတော့ဒီစနစ်ဝဲကျင်းပတဲ့သတင်းစာမကမွေးရဆေးဝါးဖန်ဆီးရမိတဲ့သတင်းတွေပါတရက်ထဲပေါ်ပြပါရယ်ပြည်သူတွေတိုင်ကြားလို့လက်လီသမားတွေကိုဖန်ဆီးနိုင်တယ်လို့ဆိုပေမဲ့တိုင်ကြားတဲ့သူတွေဟာအမှုကြီးတွေကိုတော့လက်လမ်းမမီသေးပါဘူးဒါနဲ့ပတ်သက်လို့မွေးရဆေးဝါးတားဆီးနေနေရက်တပ်ဖွဲ့ရဲဘူးကြီးရှင်ညောင်မောင်ကနေပြည်တော်မှာသတင်းတော့တွေကိုဒီနေ့ပြောကြတာကတော့
သူတို့ပတ်ဝန်းကျင်မှာအမှုကြီးတွေသိရှိနေတဲ့အခြေအနေရှိဘူးအမှုကြီးသိရှိနေတဲ့လူတွေကစိတ်တမ်းကျိုးအနေနဲ့နေပြည်တော်ဆောင်ရွက်မှုတွေကိုတော့ကျွန်တော်တို့အသိအားရှိနေတယ်ဆိုတာ
နေပြည်တော်မှာဒေသပင်ပရီကာဆာထိန်းချုပ်ရေးအစ်မြင့်အရာရှိကြီးများအစ်ညီလာခံကျင်းပတယ်လို့လည်းပြည်ထရေးဝန်ကြီးဌာနလူမှုကွန်ရက်ကဖော်ပြပါတယ်မြန်မာနိုင်ငံမြောက်ပိုင်းကိုမွေးရဆေးပြားထုတ်လုပ်ရမှာသုံးတဲ့ဓာတ်ရုပ်ပစ္စည်းတွေဆက်လက်စီးဝင်နေတာကိုအများအားဖြင့်မတားဆီးနိုင်ပါဘူးအဲ့ဒီဓာတ်ရုပ်ပစ္စည်းအများစုကလည်းတရုတ်နိုင်ငံကဝင်လာတာလို့လည်း Writers သတင်းမှာဖော်ပြပါတယ်ရှင်